G8 ဆက်မှုထိပ်သီးရှစ်နိုင်ငံကခေါင်းဆောင်တွေဟာ G8 ထိပ်သီးဆွေးနွေးပွဲဒုတိယနေ့မှာအကြမ်းဖက်မှုတက်ဖြည့်ရေးနဲ့ Cooperation ကြီးတွေအခွန်ရှောင်ကြတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲစီးရီးယားအခြေအနေကိုဘယ်လိုဖြေရှင်းကြမလဲဆိုတာသဘောတူညီချက်ရဖို့လည်းကြိုးပမ်းနေကြပါတယ်။အကြမ်းဖက်သမားတွေပြန်ပြီးဆွဲငွေညှစ်တဲ့ကိစ္စမှာဘယ်တော့မှမလက်ရောဖို့ရှင်းလင်းတဲ့ကြေညာချက်တရက်ကို G8 အနေနဲ့သဘောတူလက်မှတ်ထိုးဖို့လိုလားတယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအင်ကာနေ့မှာပြောဆိုလိုက်ပါတယ်။မြောက်ပိုင်းအိုင်ယာလန်မှာကျင်းပနေတဲ့ G8 ထိပ်သီးဆွေးနွေးပွဲရဲ့နောက်ဆုံးနေ့ဆွေးနွေးမယ့်အစီအစဉ်ထဲမှာတော့ Corporation ကြီးတွေအနေနဲ့သူတို့နိုင်ငံအတွင်းမှာအခွန်တုပ်ပေးစရာတွေကိုရှောင်နေတဲ့အားနည်းချက်တွေကိုပြုပြင်တားဆီးသွားဖို့ကိစ္စလည်းပါဝင်ပါတယ်။ပထမဆုံးနေ့ဆွေးနွေးပွဲမှာတော့စီးရီးယားကိစ္စနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်။စီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရကိုအားပေးထောက်ခံနေတဲ့အပေါ်ရုရှားအပေါ်မှာဝေဖန်မှုတွေရှိခဲ့ပါတယ်။စီးရီးယားအကြမ်းဖက်မှုတွေကိုအဆုံးသတ်ရမယ်ဒါပေမဲ့လို့ပြည်ပခအတွင်းမတူကွဲပြားတဲ့အမြင်တွေရှိမယ်ဆိုတာကိုတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့တနင်္လာနေ့အပြင်ပန်းဆွေးနွေးတဲ့ဆွေးနွေးပွဲမှာသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့လို့စီးရီးယားတပုံတွေကိုအမေရိကန်ကလက်နဲ့ထောက်ပံ့ကူညီမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပြောဆိုဆွေးနွေးမှုရှိမရှိဆိုတာကတော့နှစ်ဖက်လုံးကထုတ်မပြောခဲ့ပါဘူး။တစ်ချိန်တည်းမှာရုရှားဘက်ကလည်းစီးရီးယားအစိုးရကိုလက်နဲ့ပေးပို့နေတာတွေရှိပါတယ်။ဒါဟာရုရှားနဲ့စီးရီးယားကြားသဘောတူညီချက်စာချုပ်အရဆောင်ရွက်နေတာပဲဖြစ်တယ်လို့ရုရှားဘက်ကပြောဆိုပါတယ်ခင်ဗျာ။